ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းကိုမြန်မာကိုယ်စားလှယ်အဖွဲ့ဒီကနေ့တွားရောက်ပြီးဌာနေပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းပါတယ်ဒုက္ခသည်တွေကတော့သူတို့ကိုရိုဟင်ဂျာဖြစ်အသိမှတ်ပြည်ရေးနဲ့နိုင်ငံသားဖြစ်ရေးအပါအဝင်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲဌာနေပြန်ရေးအတွက်ဒုက္ခသည်တွေကြားမှာအကြီးအကျယ်စိုးရိမ်ချက်တွေရှိနေတယ်လို့လဲကုလသမဂ္ဂအကြီးအကဲတူကသတိပေးလိုက်ပါတယ်။မတ်သိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနေပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းခဲ့ပါတယ်။ဌာနေပြန်လာမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးနေထိုင်စားသောက်ရေးအပါအဝင်မြန်မာဘက်ကအစီအစဉ်တွေကိုရှင်းလင်းခဲ့တာပါဒုက္ခသည်တွေဘက်ကတော့ရိုဟင်ဂျာအဖြစ်အသိမှတ်ပြုမလားဆိုတာကိုမေးမြန်းခဲ့ကြတယ်လို့ကုတူပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကအခုလိုပြောပါတယ
်အဒီကမြန်မာဆိုတာကကောမဲဆိုလို့ဆိုရင်ဘာဆန်းနဲ့ကောမလဲကျွန်တော်တို့ရိုင်းကအတဲနေပြူစီမလားဒါမှမဟုတ်ရင်ကျွန်တော်တို့ဘင်္ဂါလီလောက်ခေါ်ကြမလားဒီဟာကိုအဒီကမြန်မာဆူရဆရာချင်ရဖိဖို့လိုပါလို့ဆိုပြီးတော့ကျွန်တော်ဆရာတင်ပြရတယ်။နိုင်ငံကြားရေးဝန်ကြီးဌာနဆရာလောလောဆယ်ကျွန်တော်တို့ထုံးပြမှုရလောလောဆယ်မရှိဘူး။ဒါပေမဲ့သူတို့ကပြောထားတာကကျွန်တော်တို့ကဒီကိစ္စကျွန်တော်တို့ကအဲ့ဒီအတိုင်းနိုင်ငံရုံးကိုကျွန်တော်တို့စာဖူးလာရှိတယ်ဒီအနေ။နိုင်ငံကြားရေးဝန်ကြီးဌာနလက်ထက်ကိုကျွန်တော်တို့ကကိုယ်တိုင်ပြီးလိုက်တယ်ဒီစာကိုအဲ့ဒီစာတဲမှာလည်းပါတယ်ပြည်အဲ့ဒီဟာ။အဲ့ဒီဟာသူတို့အဲ့ဒီမှာသွားပြီးတော့နိုင်ငံကြားရေးဝန်ကြီးဌာနကနေတသန်းဝန်ကြီးများနဲ့ဘောဟာဆိုရနစမီလူရောဘင်္ဂလားဒေ့ရှ်နိုင်ငံဆိုရကွာချုံပင်ချမေလို့ပြောတယ်
။ဒါပြင်ရိုဟင်ဂျာဒုက္ခသည်စခန်းကကိုယ်စားလှယ်တွေကရခိုင်ပြည်နယ်တဲကလက်ရှိဒုက္ခသည်စခန်းတွေကိုဖျက်သိမ်းပြီးစခန်းတွင်းကဒုက္ခသည်တွေနေရာရင်းကိုပြန်နိုင်မဲ့အခြေအနေကိုလည်းစောင့်ကြည့်လို့တယ်လို့တင်ပြခဲ့တဲ့အကြောင်းကုတူပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကပြောပါတယ်။
ကျွန်တော်အဲ့ဒီမှာရှိတဲ့ဒုက္ခသည်စခန်းတွေပေါ့ဗျာ။ဒီ IDB စကားဆိုင်ချင်မှရှိတဲ့တခြားပေါထုံးမှရှိတဲ့အကြောက်တော်မှရှိတဲ့နေပူမှရှိတဲ့အဲ့ဒီဒုက္ခစီစကန်ဒီကိုပထမပိုင်းမှာဖျက်သိပြီးတော့သူတို့မူလနိုင်ရာကိုရှာပြင်းမယ်ဆိုလို့ဆိုရင်ကျွန်တော်တို့လည်းကုတိုင်အဲ့ဒီဟာမြင်ပြီးတော့ကျွန်တော်တို့ကိုခေါ်ပြမလို့ကျွန်တော်တို့ကုတိုင်ကုကြတကတဲ့အဲ့ဒီဘာမှဝင်တော့မှဝင်ကြည့်တော့ဒီမှာလာပြီးတော့နိုင်ငံတကာပြားကိုလည်းခင်ပြမလို့ကျွန်တော်တို့လည်းဒီဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့ပူးပေါင်းကြဒီမှာအဲ့လိုဟောအတက်ခင်ပြမလို့ကျွန်တော်တို့ကုတိုင်အမဆူရနဲ့အင်းနိုင်ပြီးတော့ကျွန်တော်ကုတိုင်ရဲ့အဲ့ဒီအားကိုလော့ဖီမယ်ဆိုလို့ကျွန်တော်တို့ကကုစပေါ်နဲ့ကုသွားမှာပါအဲ့လိုမျိုးလိုကျွန်တော်ဆရာချင်းကြားတ
ယ်မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံပါဘူးဒါအပြင်နိုင်ငံသားဖြစ်ရဲ့အတွက်လည်းအခုချိန်ထိတော့ဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဒုက္ခသည်တွေဌာနေပြန်ရေးပထမအထောက်စားဖို့မနေ့အင်္ဂါနေ့ကသဘောတူခဲ့ကြပေမဲ့လို့လည်းဒုက္ခသည်တွေချမ်းမှာတော့အကြည့်အကျယ်စိုးရင်ချက်တွေရှိနေတယ်လို့ကုလသမဂ္ဂစာနယ်ရိက္ခအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘက်စလေးကသတိပေးပါတယ
် But I can say very clearly from the people that I've talked to inside the camps that
ဒုက္ခသည်စခန်းတွေမှာလူတွေနဲ့တွေ့ဆုံမေးမြန်းခဲ့ရသလောက်ဆိုရင်တော့အများအပြားကဘေးကင်းလုံခြုံမှုရှိလို့ရှိရင်ပြန်ရင်နေကြတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒါပေမဲ့အဲ့လိုဖြစ်လာမလားဆိုတာကတော့ကျွန်တော်လည်းမသိပါဘူးသူတို့နေရာမှာဝန်ခံစားကြည့်တော့ကျွန်တော်အနေနဲ့လည်းဌာနေပြန်ရေးအပေါ်မှာအကြီးအကျယ်စိုးရင်ချက်တချို့ရှိပါတယ်။စခန်းတွင်းကလူတွေစီကလည်းအကြီးအကျယ်စိုးရင်ချက်တွေကိုကြားခဲ့ရပါတယ်။ဘယ်အချိန်နည်းမျိုးပဲဖြစ်ဖြစ်မပြောင်းခြင်းမှုဆိုတဲ့လူလည်းရှိပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်အရတော့လာမယ့်နိုဝင်ဘာလ15ရက်နေ့မှာရိုဟင်ဂျာဒုက္ခသည်စခန်းတွေကလူပေါင်း 9,000 ကျော်စပြီးဌာနေပြန်ကြဖို့ရှိနေပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေကတော့နိုင်ငံသားဖြစ်ခွင့်အပါအဝင်တောင်းဆိုချက်တွေကိုမြန်မာဘက်ကမလိုက်ရောရင်ဌာနေမပြောင်းဘူးလို့လည်းပြောဆိုနေကြပါတယ်ရှင်